အာဖဂန်နစ္စတန်နိုင်ငံမှာနေတိုတပ်ဖွဲ့ဝင်တွေနဲ့ဒေသခံတပ်ဖွဲ့ဝင်တွေပူးတွဲပြီးကင်းလွတ်နေတာကိုအသေးခံဘုံခွဲသမားတဦးကတိုက်ခိုက်ခဲ့တာကြောင့်နေတိုတပ်ဖွဲ့ဝင်၃ဦးသေဆုံးသွားတယ်လို့အာဖဂန်မှာရှိတဲ့နေတိုအထောက်ကူပေးအဖွဲ့ကဒီနေ့မှကြေညာလိုက်ပါတယ်။ဒါ့ပြင်အမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်မျိုးသားတပ်ကစစ်သား၂ယောက်လည်းဒီပေါက်ကွဲမှုတွင်မှဒဏ်ရာရခဲ့ကြတယ်လို့နေတိုအထောက်ကူပေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးသွားသူတွေနဲ့ဒဏ်ရာရသွားတဲ့သူတွေအပြင်တန်ရောက်သွားတဲ့အာဖဂန်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေတွက်လဲထပ်တူဝမ်းနဲ့ချီကွဲရပြီးဆူတောင်းပေးနေပါတယ်လို့အာဖဂန်မှာရှိတဲ့နေတိုထောက်ကူပေးရေးတပ်ဖွဲ့နဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျော်နီကောဆန်ကပြောပါတယ်။ကြာဆုံးခဲ့တဲ့စစ်သားတွေကချက်သမရာနိုင်ငံသားတွေဖြစ်ကြောင်းနေတိုထောက်ပံ့ရေးမစ်ရှင်ကအတည်ပြုပါတယ်။သူတို့ရဲ့ပေးဆက်ဆွလွန်မှုတွေအရဆိုရင်ကျွန်တော်တို့ရဲ့နှလုံးသားမှာရောတမိုင်းမှာပါဂရီးတင်သွားမှာဖြစ်ပြီးကျွန်တော်တို့ရဲ့တန်တိတ်ထန်လည်းပုံပြီးခိုင်မာလာမှာဖြစ်ကြောင်းပိုဂျိုဂျီနီကောဆန်ကပြောပါတယ်ဒီတိုက်ခိုက်မှုဘယ်မှာဖြစ်ပွားခဲ့လဲဆိုတာကိုလည်းနေတိုထောက်ကူပေးမစ်ရှင်ဖွဲ့ကမပြောသေးပါဘူးနေတိုတပ်ဖွဲ့ကမကြေညာခင်နိုင်ပိုင်းလို့မှာပဲတာလီဘန်တွေကတော့အမေရိကန်စစ်တပ်ကိုကပူးမြို့နဲ့ကီလိုမီတာ60ကျော်ကပါဝင်ခိုင်မှာတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်တာလီဘန်ဖွဲ့ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ရဲ့ကတော့ဒီတိုက်ခိုက်မှုတွင်မှာအမေရိကန်စစ်သား6ယောက်ထိခိုက်သေးဆုံးခဲ့တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ